ရခိုင်ပြည်နယ်မောင်တော်မြို့နယ်အကြမ်းဖက်တိုက်ခိုက်မှုကနေထွက်ပြေးကြသူတွေထားနေပြန်နိုင်ရေးအတွက်လုံခြုံရေးဆိုင်ရာအစီအစဉ်တွေကိုစတင်ဆောင်ရွက်နေပြီးတော့အကြမ်းဖက်တိုက်ခိုက်မှုမှာဆုံးရှုံးခဲ့တဲ့လက်နက်တချို့ပြန်လည်ရရှိပြီလို့ရခိုင်အစိုးရတာဝန်ရှိသူတဦးကပြောဆိုလိုက်ပါတယ်။မောင်တော်မြို့နယ်အတွင်းကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စိုးရိမ်စိတ်နဲ့ထွက်ပြေးတိမ်းရှောင်နေသူတွေအတွက်တော့စားနပ်ရိက္ခာလိုအပ်ချက်တွေရှိနေပါတယ်။မဲတင်ကြီးထိုင်စူးစီးတင်ဆက်ထားတာကိုနားဆင်ပါရှင်။
ရခိုင်ပြည်နယ်မောင်တော်မြို့နယ်တွင်အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးနောက်ပိုင်းဒေသရင်းမှာနေသားဆောင်ရဲတပ်စခန်းတွေတိုးချဲ့နေပြီးဒေသခံတွေကိုလုံခြုံရေးပေးနိုင်ဖို့အစိုးရကစီစဉ်နေပါတယ်။လက်ရှိမှာတော့မောင်တော်ဒေသတွင်မှာအစိုးရရဲ့ပျောက်ဆုံးလက်နက်တွေပြန်ရရေးတပ်မတော်နဲ့ရဲတပ်ဖွဲ့တို့နေမြေရှင်းလင်းရေးဆောင်ရွက်နေစေဖြစ်တယ်လို့ရခိုင်အစိုးရလူမှုရေးဝန်ကြီးဒေါက်တာချမ်းသာက VOE ကိုပြောပါတယ
်။အခုလုံခြုံရေးတွေကျွန်တော်လုပ်နေပါတယ်။သူတို့တိုင်းနာကြွားတယ်မှာကျွန်တော်တို့စခန်းတွေစောင့်နေပါတယ်။စခန်းတွေစောင့်နေပြီးအဲ့တိုင်းရင်းသားတွေတဲ့ကျွန်တော်တို့အခိုင်အမာကာကွယ်ပေးဖို့ဖြစ်ပါတယ်။အဲ့ဒီစခန်းတွေစောင့်ပြီးတာနဲ့ကျွန်တော်တို့တိုင်းရင်းသားတွေရဲ့ဆန္ဒနဲ့ရွာတွေကိုကျွန်တော်တို့ပြန်ပြီးရင်ပို့ပါဖို့။နော်ပို့ဖို့ဆိုတော့သူတို့ဆန္ဒနဲ့ပို့ဖို့ပါ။သူတို့ဆန္ဒရိခါလည်းပေးပါဖို့။လုံခြုံရေးကျွန်တော်တို့ဆောင်ရွက်ပေးဖို့ဖြစ်ပါတယ်။အခုရက်စဆောင်ရွက်နေပါပြီ။အဓိကတော့ရဲစခန်းမှာဒါပေမဲ့ရဲရဲနောက်မှာကျွန်တော်တို့တပ်မတော်စီတောင်းနေရှိပါတယ်ခင်ဗျာ။နေနေလုံခြုံရေးကိုတပ်မတော်ပဲယူဆပါတယ်ဆိုမှုပြီးဟုတ်ကဲ့ပါ။
ဒါ့အပြင်မောင်တော်မြို့နယ်အကြမ်းဖက်တိုက်ခိုက်မှုအတွင်းနေသားဆောင်ရဲတပ်ဖွဲ့ထံကနေရယူသွားခဲ့တဲ့လက်နက်တချို့ကိုလည်းပြန်ရပြီလို့ရခိုင်အစိုးရလူမှုရေးဝန်ကြီးဒေါက်တာချမ်းသာကပြောပါတယ
်။အဲလက်နက်တွေရတာလည်းရပါတယ်အပြင်တင်လည်းပြန်ရတယ်။အဲဒီလက်နက်တွေရဖို့တည်းကျွန်တော်တို့ကရှာဖွေနေပါတယ်ခင်ဗျာအဲဒါတွေကိုလည်းနောက်ရွာတွေမှာရှာဖွေနေပါတယ်စုံစမ်းစစ်ဆေးနေပါတယ်ခင်ဗျာ။ဟုတ်ကဲ့ပါ
။မောင်တော်မြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေအတွင်းဒေသရင်းနေထိုင်သူအများစုဖြစ်တဲ့မွတ်စလင်လူမှုအဝင်အဝိုင်းနဲ့ရခိုင်လူမှုအဝင်အဝိုင်းကြားပဋိပက္ခတွေထိတိုက်တွေ့မှုတွေမရှိပေမဲ့လည်းဒေသရင်းလူနည်းစုဖြစ်တဲ့ရခိုင်ဒေသခံတွေကတော့လုံခြုံရေးဆိုင်ရာစိုးရိမ်ချက်နဲ့အနီးအနားဒေသတွေကိုထွက်ပြေးနေကြတာဖြစ်ပါတယ်။မြောက်ဦးမြို့ရွာဟောင်းတော်ကျေးရွာကိုလာရောက်ခိုးလုံနေသူမောင်တော်မြို့နယ်ဒူးချီရတန်းကျေးရွာအုပ်စုကင်းချောင်းကျေးရွာသူကျေးရွာသား28ဦးတို့အတွက်တော့ဆန္ဒရိုက်ခါလိုအပ်နေတယ်လို့အကူအညီပေးနေတဲ့ဥမောင်တန်းကြီးကပြောပါတယ
်ဆိုတော့ဒီနေ့ဆိုရင်တို့တပည့်လောက်ရှိပြီဒီဟာကိုပထမ2ရက်လောက်ကကျွန်တော်တို့ဒီတို့ရဲ့မိသားစုရှိတဲ့နေရာကိုလာကြတာပေါ့ဆိုတော့မိသားစုတွေကိုအခုမိသားစုတွေက2ရက်လောက်ပဲကျွေးနေတာကိုဆိုတော့ကျွန်တော်တို့ကအခုရွာကနေကောက်ပြီးတော့ဒီနေ့ပဲကျွန်တော်တို့တို့ကိုဟိုနေဟိုရက်တွေကသူနာရီရှိကရှိပြီးတော့ကျွန်တော်တို့သုံးစားနေရတဲ့ဟာတွေကိုဒီနေ့ပဲအကျွေးတွေပါတယ်လိုက်ဆက်လိုက်ရတယ်ဘူးမကျွန်တော်တို့ပတ်စံ8000နဲ့ကျွန်တော်တို့ကဆန်38လောက်ပဲလောလောဆယ်သူတို့ကိုထောက်ပံ့နိုင်လေတယ်ခင်ဗျစားနဲ့ရိက္ခာတွေကတော့သူတို့အတွက်ကျွန်တော်တို့အရေးတကြီးလိုနေတယ်ဖြစ်နေတယ်ခင်ဗ
ျဒါအပြင်ဘူးတိတော်မြို့နယ်ကယ်ဆယ်ရေးစခန်းမှာခိုးလုံနေသူ1300နီးပါးရှိနေပြီးအများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်စစ်တွေမြို့မှာခိုးလုံနေသူ1000ကျော်ရှိတယ်လို့မောင်တော်မြို့နယ်မှာခိုးလုံနေသူက400နီးပါးရှိတယ်လို့လည်းရခိုင်ဆိုးရလူမှုရေးဝန်ကြီးဒေါက်တာချမ်းသာကပြောပါတယ်။ထွက်ပြေးတင်းရှောင်နေတဲ့ဒေသခံတွေရဲ့နေရရင်းတွေမှာအစိုးရဘက်ကလုံခြုံရေးပေးဖို့စီစဉ်ပြီးဒီလူတွေနေရရင်းပြန်လို့ရင်ပြန်နိုင်ဖို့ကိုလည်းစီစဉ်သွားမယ်လို့ရခိုင်ဆိုးရတာဝန်ရှိသူကပြောပါတယ်ရှင်။